ပြည်နယ်၄ခုမှာရှိတဲ့ဒုက္ခသည်ပေါင်း36,000ကျော်နေထိုင်တဲ့ IDP စခန်းပေါင်း140ကျော်ကိုနိုင်ငံတော်စီစဉ်တဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အခုချိန်တိုင်းဒေသတွေမှာစည်ရေးတင်းမာနေစေမှု IDP ဒုက္ခသည်တွေအတွက်ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေစေဖြစ်ပြီး IDP တွေအတွက်ဘေးကင်းလုံခြုံမှုသူတို့ရဲ့လူမှုဘဝတွေပဲပြန်လည်ဝင်ရောက်တဲ့ဘဝအာမခံချက်ပေးနိုင်တဲ့အနေအထားအဆင်သင့်မဖြစ်သေးဘဲနဲ့ IDP စခန်းတွေကိုပိတ်သိမ်းဖို့အစီအစဉ်ကမဖြစ်သင့်ပါဘူးလို့ IDP တွေကိုကူညီပေးနေသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်နိုင်ငံတော်ကဥဆောင်ပြီးတော့တိုင်းမျိုးလုံးတိုင်းတာနဲ့ပြည်နယ်၄ခုမှာရှိတဲ့မြို့နယ်15မြို့နယ်က IDP စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဇွန်လ2ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDP စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDP စခန်း140ကျော်က IDP ပေါင်း36,000ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDP စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွတ်ရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြည်လဲနေရာချထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလားလူနေမှုဘဝတွေနဲ့ပြည်လဲဝင်ရောက်လုပ်ကိုင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆန်ကပြောပါတယ
်ဒီလေလောအစိုးရအနေနဲ့ဒီ IDP စခန်းတစ်ခုတွေကိုချက်ပေးဖို့အတွက်ကလုံဆောင်ရဆိုတဲ့အကကျွန်တော်တို့အထက်ကပြောမယ်ရှင်ကတော့ကောင်းဒီလေလေနဲ့ဒါကတကယ်လုံဆောင်ရမယ်အရေးကြီးတဲ့အရာဖြစ်ပါဘူးဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိုက်ပွဲတွေရင်းချမ်းရေးကိုအဓိကဦးစားပေးမှမဟုတ်ဘဲနဲ့ဒီ IDP တွေကိုတက်ချက်လုပ်ပြီးမှဒီလိုမျိုးလုံဆောင်မှုကကျွန်တော်တို့ data ထံတွေကဒါကိုတော်တော်လေးရင်းကွန်းထုတ်စရာဖြစ်တာပေါ့နော်ဆိုတော့ပထမဦးဆုံးနေတော့အစိုးရအနေနဲ့ကျွန်တော်လုံဆောင်ရမယ်အခန်းကဏ္ဍကတော့ဒီ data ခံပြီးဒီလိုထုတ်ပြီးတော့လည်းကောင်းကျွန်တော်တို့ data မှာဒီလိုမျိုးစိုက်ပွဲကြောင့်ဆက်ပြီးတင်ဆောင်ရတဲ့ IDP တွေကိုအမှန်တကယ်ဒီအတိုင်းပြင်ပြီးမှရှင်းလင်းပြီးမှဒါဘယ်လိုမျိုးခံစားနေလဲဘယ်လိုမျိုးရင်းချမ်းနေရတယ်အမှန်တကယ်တော့ဒီလိုမျိုးကျွန်တော်ဆက်ဆောင်ပြီးတွေကတော့မိမိရဲ့ data မှာတကယ်လုံခြုံပြီလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်တပ်တွေကျွန်တော်ကမရှိတော့ဘူးလားဒီဘက်ကကျွန်တော်တို့ထုတ်ဆစ်မှုတွေလေးလေးရှင်းရဲကောင်းစင်နဲ့ကျွန်တော်ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်ကတကယ်ကိုကျွန်တော်တို့ရှင်းလင်းတိုင်ပင်ပြီးမှလုံဆောင်မှုမဟုတ်တယ်နဲ့နိုင်ငံတော်ဆွေးရကဒီထင်တယ်လို့ကျွန်တော်တို့ကိုကိုယ်ဆွေးရနေဒီလိုမျိုးလုံဆောင်မှုဆိုတာကတော့ကျွန်တော်တို့ data ခံတယ်တဲ့ကတော့တော်တော်လေးစိတ်ထားစရာဖြစ်နေတာပေါ့နော်
အလားတူပဲ IDP ဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက် IDP ရဲ့သဘောဆန္ဒသူတို့ရဲ့စိုးရင်ပူပန်မှုစိတ်ပိုင်းဆိုင်ရာပြန်လည်ကူစားနိုင်ရည်ရည်ရှိဆောင်ရွက်မှုတွေအပြင်ဒုက္ခသည်တွေရဲ့သဘောထား IDP ကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းဆင်းလေ့လာမေးမြန်းသင့်ပါတယ်လို့ IDP အရေးဆောင်ရွက်ပေးနေတဲ့ Domery Twon ကလည်းပြောပါတယ်။
တကယ်ပဲခုနှစ်ရှိဒုက္ခတွေခါမှာရှိနေတဲ့ IDP ကကိုယ်တိုင်ကိုယ့်ရဲ့မြောက်ပြန်ဖို့ဆိုရင်လည်းဒါဘေးကင်းလုံခြုံတဲ့တကုန်တက်ခါရှိရမင်းနဲ့ကြောင်းဖြစ်ဖို့ဒီလိုပဲနော်ဒီလိုရှိချင်နေတော့ဘလို့မအောင်ဒီလိုအစီအစဉ်လုပ်ဖို့အတွက်ကတော့ဘလို့မဖြစ်နိုင်သေးတဲ့အခြေအနေမရှိသေးဘူးပေါ့နော်အခုလေးပြန်မယ်ဟဲ့ဒီကဒီမှာဒီကပ်ပတ်ဆောင်ဆောင်မှုပေါ့နော် production civilian production ကနံပါတ်၄ဒါတို့ရဲ့ကပ်ပတ်ဆောင်ဆောင်မှုလုံခြုံမှုကအဓိကဖြစ်တယ်တောင်ရဲ့အနေနဲ့တော့ဒါ mine ပေါ့နော် mine risk ပေါ့လေနော် mine under ပေါ့အဲ့ဒါအရင်ကြီးကြီးလေပေါ့လေနော်ဒီတို့အနေနဲ့ပြန်မယ်ဆိုတော့တို့ရဲ့ပြန်ပြီးတော့လည်းဒါလုပ်မယ်ဟိတ်ဆိုင်ပေါ့မလေဒီကအဲ့ဒီနဲ့ regulatory IDP ဘုရားနဲ့ group ကပေါင်းလို့ရှိနေဖြစ်တဲ့ IDP ဆိုရင်မို့အချင်းချင်းလုပ်ပြီးမှလုပ်ရမှာဖြစ်တယ်ဒါတစ်ခါတက်ကအစီအစဉ်တွေဖြစ်နေတယ်လို့ပြောပြတာဘလို့မှဟိုကနိုင်ငံတကာလက်ရှိဆိုင်မှာဆက်ဆောင်မှုဆိုင်ရာ PNC ကဥပဒေအရမ်းနဲ့ကြာချုပ်ပတ်တာဖြစ်တယ်လို့ခုနေလဲချုပ်ပေါက်ခဲ့ပေါ့လေဒါဘလို့မှလည်းမဖြစ်သေးတဲ့အချင်းကြီးပေါ့
ဒါအပြင်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ IDP တွေဘလို့ပေါ်ပေါက်လာရတယ်လဲဘာကြောင့် IDP စခန်းတွေဖွင့်လှစ်ခဲ့ကြရပါသလဲဆိုတော့အခြေခံအကြောင်းရင်းတွေကိုသိဖို့လိုပြီးတော့ဒီ IDP တွေဖြစ်ပေါ်လာရတဲ့အဓိကအကြောင်းရင်းခံတစ်ခုဖြစ်တဲ့တိုင်းရင်းဒေသတွေကိုတပ်မတော်ရဲ့ထိုးစစ်ဆင်နေတာတွေကိုလည်းအမြန်ဆုံးရပ်ဆိုင်အောင်အရင်ဦးဆုံးဦးစားပေးဖြေရှင်းပေးဖို့လိုတယ်လို့ကိုလမ်ဆောင်ကပြောပါတယ် အမတော်ရဲ့ဒီလိုမျိုးသူရှင်မှုတွေတိုက်ပွဲတွေကိုဒီလိုမျိုးကျွန်တော်ချုပ်ငင်းပြီးမှဒီလိုမျိုးရှင်ငင်းနေဆိုတဲ့အကောင်းဆုံးအောက်ကနေဒီစစ်စင်ရဲတွေကိုကျွန်တော်အဆုံးချုပ်ငင်းပြီးမှကျွန်တော်ဒီ IDB ပေးစာကိုကျွန်တော်လည်းဆောင်ရမယ်ဆိုတော့တိုက်ပွဲတွေရှိနေတဲ့အခါတော့ကျွန်တော်ဒီစစ်ဆောင်တွေကစစ်ပွဲတွေကလည်းဒုက္ခရောက်မှာပဲအခုဆိုရင်တော့ကချင်ပြည်နယ်ဗမာဒေသကIDBဒုက္ခသည်စခန်းနဲ့တချို့ဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့IDBတွေရဲ့မိသားစုကိုရေးချက်လက်တွေစတင်ကောက်ခံယူနေပြီဖြစ်ပြီးစခန်းပိတ်သိမ်းတာရေးဒုက္ခသည်တွေပြန်လည်နေရရင်ပို့ဆောင်ရေးတွေစတင်စီစဉ်နေပြီလို့ဒုက္ခသ